ခါဇာဒေသကအစ္စရေးကိုရော့ကက်တုံးကြီးတွေနဲ့တိုက်ခိုက်နေတာကိုရက်စဲမဲ့အကြောင်းပါလက်စတိုင်းဘက်ကဒီကနေ့မှပြောကြားပါရယ်။အီဂျစ်နိုင်ငံကကြောင်းဝင်ဆောင်ရွက်ပြီးမှပါလက်စတိုင်းဘက်ကအခုလိုကြေညာတာပါ။အစ္စရေးနဲ့တိုက်ခိုက်နေရတဲ့ချက်ချင်းရပ်ပစ်နိုင်တဲ့သဘောတူညီမှုမျိုးရခဲ့ပြီလို့အစ္စလာမစ်ဂျီဟတ်ပြောခွင့်ရဂျော်ဝူရှီဟတ်ကပြောပါရယ်။အစ္စရေးဘက်ကတော့ဒီသဘောတူညီချက်နဲ့ပတ်သက်ပြီးဘာမှပြောဆိုတာမျိုးမရှိပေမဲ့တောက်ချာနေကဆာလို့ဒီကနေ့ရှိဂါဇာကမ်းမြောင်းဒေသကအစ္စရေးဘက်ကိုရော့ကက်ဒုံးကျည်နဲ့တိုက်ခတ်တိုက်ခတ်ဖို့ဆီးရီးယားနဲ့အီရန်ကအမိန့်ပေးစီခိုင်းနေတာလို့ဒီကနေ့ပြောပါရယ်။ဆီးရီးယားအခြေစိုက်အီရန်ရဲ့အယ်ကတ်အဖွဲ့ကအစ္စရေးဒီကိုတိုက်ခတ်ဖို့အစ္စလာမစ်ဂျီဟတ်အဖွဲ့ကိုစီခိုင်းခဲ့တာလို့အစ္စရေးဆက်ဘက်ပြောခွင့်ရတူဗိုမူဂျီဂျိုနာသန်ကော်နစ်ကတ်ကပြောပါရယ်။ဂျီဟတ်တွေကအခုလိုတိုက်ခိုက်တယ်ဆိုပေမဲ့လည်းဒီတိုက်ခတ်မှုနဲ့ပတ်သက်ပြီးတော့ဟားမတ်အဖွဲ့ကအဓိကတာဝန်ရှိသူအဖြစ်သတ်မှတ်ထားတယ်လို့လည်းဆိုပါတယ်။အရင်တုန်းကတော့အစ္စရေးအပေါ်တိုက်ခိုက်လာမှုနဲ့ပတ်သက်ပြီးဆီးရီးယားနဲ့အီရန်ပေါ်လက်တုံ့ပြန်မယ်လို့ Coris Gas ကပြောထားတာပါ။ဂါဇာဒေသကနေပစ်ခတ်တဲ့ရော့ကက်ဒုံးကြီး30စင်းကနေ30လောက်အထိကိုဟန်တာဖြည့်ဆည်းနိုင်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။